Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOE American အတန်းကနေ2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်။ကျမအင်ဂျင်နိုင်ပါ
။ကျမများသတင်းအောင်ပါ။ကြာသပတေးနေ့မနေ့ပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုအတွင်းလူ350ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ထိတ်တန့်လုံခြုံရေးအရာရှိအုပ်ကိုရာထူးကနှုတ်ထွက်ဖို့တီရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကတောင်းဆိုလိုက်ပါတယ်။ဖန်စီခံနေရတဲ့ writer စတင်းနောက်နှစ်ဦးအယူခံကိုညှင်းပယ်ခဲ့တဲ့မြန်မာနိုင်ငံတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကို American နိုင်ငံညာရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အင်ဂျီ
။ကောင်းပါပြီမက်စီ။တရုတ်သမ္မတရှီချင်းဖင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြပါတယ်
။ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထီးတောင်အကျွေးတင်သွားမလဲဆိုတာအများကြီးသတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်
တရုတ်မြန်မာဆက်ဆံရေးမှာမြန်မာနိုင်ငံတွင်တရုတ်ရဲ့စီမံကိန်းတွေဟာတကယ်ပဲမြန်မာအတွက်အကျိုးရှိစေမလားဆိုတဲ့အကဲခတ်တဦးရဲ့သုံးသပ်ပြောဆိုသွားတာကိုသတင်းစီစဉ်နောက်ပိုင်းမှာလဲကြားဖို့ရှိပါတယ်တခါအင်ဒိုနီးရှားသမ္မတရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒအဆင်ပြေနိုင်ပါမလားဆိုတဲ့သုံးသပ်ချက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ရိုဟင်ဂျာဒုက္ခသည်စခန်းမှာမီးလောင်မှုဖြစ်ခဲ့တဲ့နောက်ဆုံးအခြေအနေစတာတွေကိုနှာစင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တီရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကထိတ်တန့်လုံခြုံရေးအရာရှိနှစ်ဦးကိုရာထူးကနှုတ်ထွက်ခိုင်းလိုက်ပါတယ်ခရီးရန်ဖျားเจ้าနေတဲ့ဇင်ခန်ဟိုတယ်တွေကိုဘုံဖောက်ခွဲမဲ့အကြောင်းအိန္ဒိယကသတိပေးချက်တွေချုပ်တင်ထောက်လန်းရခဲ့တာကိုသူ့ကိုမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရစရီစင်နာကရုံမြင့်တန်ကြားကနေမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်တစ်ရက်မှာရဲချုပ်ဖူချစ်ဂျာရာဆန်ဒရာနဲ့ကာကွယ်ရေးဝန်ကြီးဟေမာစီရီဖာနန်ဒိုတို့ကိုရာထူးကဆင်ပေးဖို့ပြောလိုက်တာပါကာကွယ်ရေးဝန်ကြီးဌာနရာထူးနေရာကိုလည်းသမရကယူထားလိုက်ပါတယ်။ကြိုတင်သတိပေးချက်တွေကိုအစိုးရကအလေးမထားခဲ့တဲ့အတွက်ပြည်သူတွေဒေါသထွက်ခဲ့ကြပြီးဒါဟာအဓိကလေဟင်းမှုကြီးဖြစ်တယ်လို့အကြီးတန်းအရာရှိတွေကဝန်ခံခဲ့ပါတယ်။အသေးခံဘုံခွဲသူ၉ယောက်ထဲမှာဟင်းခတ်အမွှေးကြိုင်လုပ်ငန်းလုပ်တဲ့ကျွယ်ဝတဲ့မိသားစုကညီကို၂ယောက်နဲ့သူတို့တွေကတယောက်ရဲ့အမျိုးသမီးလဲပါတယ်လို့တီရီလင်္ကာအရာရှိတွေကပြောပါတယ်အခုထိဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့လူ60ကိုဖမ်းဆီးထားပါတယ်စုံစမ်းထောက်လန်းမှုတွေမှာပူးပေါင်းကူညီဖို့ FBI ထောက်လန်းရေးအဖွဲ့တစ်ဖွဲ့လဲမြို့တော်ကိုလံပေါ်မှာရောက်နေပြီလို့တီရီလင်္ကာနိုင်ငံဆိုင်ရာ American သံအမတ်ကြီး Elena Taplis ကပြောပါတယ်
ရုရှားနိုင်ငံက2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်နိုင်ခြင်းရှိလို့2016သမ္မတရွေးကောက်ပွဲရုရှားဆွတ်ဖက်မှုဟာသမ္မတ Trump အတွက်အကဲဆက်တဲ့အကြောင်းကိစ္စတစ်ခုဖြစ်နေသေးတယ်လို့သိရပါဗျ။အထူးစုံစမ်းစစ်ဆေးရမှု Robert Mueller ကရုရှားနိုင်ငံဟာ2016 American သမ္မတရွေးကောက်ပွဲမှာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဆွတ်ဖက်ခဲ့တယ်လို့အစီရင်ခံထားတာပါ။အခုနောက်ထပ်ထွက်ပေါ်လာတဲ့သတင်းတွေအရဒီကိစ္စဟာသမ္မတ Trump ရှေ့မှောက်မှာရှေ့လျှောက်အကဲဆက်နေသေးတဲ့ကိစ္စဖြစ်နေဦးမှာပါ။နယူးယောက်တိုင်းစ်သတင်းစာအစိုးရအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးကာဇန်နီယယ်ဆန်ဟာလာမယ့်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုတွန်းလှန်ဖို့ကိစ္စကိုအလေးထားလှုပ်ဆောင်ဖို့ကြိုးစားခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကအင်ဖြူတော်အုပ်ချုပ်ရေးယာယီအကြီးအကဲမိုက်မယ်လ်ဗန်နီကဝန်ကြီးနီယယ်ဆန်ကိုဒီကိစ္စကိုသမ္မတထရမ့်ရှေ့မှာမပြောမိဖို့သတိပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။သူကဝင်ကြီးနီယယ်ဆန်ကိုဒီကိစ္စဟာသမ္မတရှေ့မှာပြောလို့ကောင်းတဲ့အကြောင်းအရာတခုမဟုတ်ဘူးလို့ပြောခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။မိုက်မယ်လ်ဗန်နီကတော့သူဘာအစည်းအဝေးမှာသူဒီလိုပြောခဲ့တယ်လဲဆိုတာကိုမမှတ်မိကြောင်းညင်းဆိုပါတယ်။မိုက်မယ်လ်ဗန်နီကရုရှားနိုင်ငံကိုအင်ပြစ်အပြစ်နဲ့မြင်ဆိုင်ခဲ့ဘူးဆိုပြီးအရင်သမ္မတအိုဘားမားကိုအပြစ်တင်ခဲ့ပါတယ်။လက်ရှိအစိုးရဟာရွေးကောက်ပွဲမှာပြည်ပဆွတ်ဖက်မှုကိုတီးခံမှာမဟုတ်ဘဲအနာဂတ်မှာဒီလိုမဖြစ်အောင်ကြိုတင်ပြင်ဆင်လုပ်ထားတယ်လို့လည်းသူကဆိုပါတယ
်အမေရိကန်ဆိုရအနေနဲ့အီရန်နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးသွားလို့ဆိုမရှိတဲ့အတွက်အီရန်ကအမေရိကန်ရဲ့ဒဏ်ခံပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့အီရန်သမ္မတဟာဆနာရိုဟီနီကပြောပါတယ် အမေရိကန်ကအီရန်နဲ့ဆွေးနွေးလို့စိတ်မရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာကအီရန်နိုင်ငံကိုပြိုကွဲပျက်စီးအောင်လုပ်နေတာလို့သမ္မတရူဟီနီကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကအမေရိကန်ကအီရန်အပေါ်ရေနံနဲ့ပတ်သက်တဲ့ဒဏ်ခတ်ပိတ်ဆို့တာတွေကိုတင်းကျပ်လိုက်ပြီးတဲ့နောက်မနေ့ဗုဒ္ဓဟူးနေ့ကသမ္မတရူဟီနီကပြောတာပါ။အီရန်အနေနဲ့အမေရိကန်ရဲ့ဒဏ်ခတ်မှုတွေကိုရင်ဆိုင်သွားရုံရှိပြီးအမေရိကန်ကသူတို့ဆုံးဖြတ်ချက်အပေါ်နှောင့်တရစေမယ်လို့သူကပြောပါတယ်။အမေရိကကဒဏ်ခတ်ပိတ်ဆို့ပေမဲ့သူတို့အနေနဲ့ရေနံကိုကိုပိုင်ဆုံးဖြတ်ခွင့်နဲ့ကြိုက်သလောက်တင်ပို့သွားနိုင်တယ်လို့အီရန်အကြီးအကဲအာရာတိုလာအလီခါမီနီကပြောပါတယ်။ဒဏ်ခတ်ပိတ်ဆို့ထားတာတွေအတွက်အဖြေတစ်ခုတော့ရှိလာမှာလို့သူကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ဟော်မူးစ်ရေလက်ကြားကတဆင့်ရေနံဝယ်လက်တွေကိုအီရန်ကရှာဖွေတာကိုအမေရိကန်ကတားဆီးလိုက်တဲ့အတွက်အမေရိကန်အနေနဲ့နောက်ဆက်တွဲအကျိုးဆက်တွေအတွက်ပြင်ဆင်ထားဖို့လေအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကနယူးယောက်မြို့မှာကျင်းပတဲ့အာရှလူမှုရေးရာအခမ်းအနားတစ်ခုမှာပြောသွားပါတယ်။
American ပြည်ထောင်စုပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာကုန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးစားနေချိန်မှာလာမယ့်အပတ်မှာကျင်းပမယ့်နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးဘက်ကအကောင်းမြင်ပြောဆိုနေကြပါတယ်။မနေ့ကဗိုလ်တေးဦးနေက American သမ္မတ Donald Trump ကကျွန်တော်တို့တရုတ်နဲ့ကုန်သွယ်ရေးကိစ္စလောက်ကိုင်းနေတာတွေသိအဆင်ပြေနေပါတယ်လို့သတင်းတောက်တွေကိုအင်ပီတိုကနေ Florida ပြည်နယ်ကိုအသွားပြောကြားခဲ့ပါတယ်။ Beijing မြို့ကတရုတ်အရာရှိတွေကလည်းမြင်သာတဲ့တိုးတက်မှုတွေရှိနေတယ်လို့ပြောပါတယ်။ပြီးတော့နှစ်ဖက်စလုံးအဆက်အသွယ်မပြတ်ရှိကြကြောင်းနှစ်နိုင်ငံကိုယ်စားလှယ်တွေအဖွဲ့အစည်းအနေနဲ့နှစ်ဖက်အကျိုးရှိမဲ့သဘောတူညီချက်ရဖို့ပူးပေါင်းအလုပ်လုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။နောက်အပတ်မှာတော့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့ American အစိုးရအရာရှိနှစ်ဦး Beijing မြို့ကိုသွားပါလိမ့်မယ်။ American ဘဏ္ဍာရေးဝန်ကြီး Steven Mnuchin နဲ့ American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer တို့ဟာ EVA 30ရဲ့နေမှာတရုတ်ဝန်ကြီးချုပ် Liu Hin နဲ့တွေ့ဖို့တရုတ်နိုင်ငံကိုသွားပါမယ်။
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တံရဲ့ကြော်တာပရီးနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်BRI တရုတ်ခေတ်စ်ပိုလမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီကျူးထောပနာပြုကြောင်းတရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကတည်းကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးအမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းဒေါက်ဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမယ်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ပုဒ်တခုနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့ရိုက်တာသတင်းထောက်တစ်ဦးရဲ့အယူခံမှုကိုညှင့်ပယ်ခဲ့တဲ့မြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကို American နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကပုဒ်တခုနေ့ကပြစ်တင်ရှုတ်ချခဲ့ပါတယ်American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်မှာမြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ပေးရမှာရေရှည်ထိခိုက်မှုရှိစေမယ့်ဆိုးရွားတဲ့အချက်ကြောင့်ပြမှုတစ်ခုဖြစ်တယ်လို့ပါရှိပါတယ်။ဒါအပြင်မကြသေးမီကာလအတွင်းမြန်မာနိုင်ငံမှာသတင်းတောက်တချို့လူမှုအဖွဲ့အစည်းအဖွဲ့ဝင်တချို့နဲ့တန်ချက်ထိုးသူတချို့ဖမ်းဆီးခံရမှုအပေါ် American ပြည်ထောင်စုကအလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါတယ်။
ဗြိတိန်ကတရုတ် Huawei နည်းပညာကုမ္ပဏီရဲ့ 5G ကွန်ရက်တိုးချဲ့မှုကိုအကန့်အသတ်နဲ့ခွင့်ပြုသွားမယ်လို့ပြောပါရယ်။ Huawei 5G ကွန်ရက်အသုံးပြုခွင့်ပေးလိုက်ရင်ထောက်လိုင်းရေးလုပ်ငန်းတွေပိုလုပ်နိုင်အောင်တရုတ်ကိုအားပေးရရောက်တယ်လို့ American နဲ့ Britain ကအကြီးတန်းအရာရှိတွေကသတိပေးနေကြတာပါ။ 5G ကွန်ရက်ကိုအကန့်အသတ်နဲ့30ခွင့်ပြုဖို့ British ဝန်ကြီးချုပ်ထရီဆာမီဦးဆောင်တဲ့အမျိုးသားလူညိုကြီးကောင်စီကအင်္ဂါနေ့ကလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်လိုက်တာဖြစ်တယ်လို့ Daily Telegraph သတင်းမှာဖော်ပြထားပါရယ်။ဝန်ကြီးချုပ်မီက 5G ကွန်ရက်ကိုကန့်သက်တဲ့အနေနဲ့ area တိုင်းအသုံးပြုတဲ့ကွန်ရက်မျိုးကိုပဲခွင့်ပြုသွားမယ်လို့လည်း Daily Telegraph သတင်းစာမှာဖော်ပြပါရယ်။ Huawei နည်းပညာတွေကတစင်ထောက်လိုင်းလုပ်နိုင်တာကိုစိုးရိမ်နေတဲ့အတွက်တရုတ် Huawei နည်းပညာတွေကိုအသုံးမပြုဖို့ American ကမဟာမိတ်တွေကိုသတိပေးနေတာပါ။ကမ္ဘာမှာဆက်သွယ်ရေးပစ္စည်းတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီ Huawei ကတော့ 5G ကွန်ရက်နဲ့ပတ်သက်တဲ့စိုးရိမ်ချက်တွေအပေါ်အာမခံမပေးနိုင်ဘူးလို့ပြောထားပါရယ်။
ဗီယက်နမ်နိုင်ငံကတရုတ်လက်အောက်ကလွတ်မြောက်ခဲ့တာထောင်စုနှစ်နီးပါးရှိနေပြီဖြစ်တဲ့အခမ်းအနားကိုဒီသတင်းပတ်ထဲကျင်းပခဲ့ပါတယ်။နှစ်ထောင်နဲ့ချီတရုတ်လက်အောက်ရောက်နေခဲ့ပေ ဗီယက်နမ်နဲ့တရုတ်နိုင်ငံကြားနိုင်ငံတကာအမြင်မှာတော့အဆင်ပြေတဲ့ဆက်ဆံရေးရှိပါတယ်။တရုတ်ကကမ္ဘာမှာအများဆုံးအထည်လိုက်တင်ပို့နေတာဖြစ်ပြီးဗီယက်နမ်ကဒုတိယနေရာမှာရှိနေတာပါ။ Communist Borders ဝဲခေါင်းဆောင်တွေအုပ်ချုပ်နေတာမှာလည်းဗီယက်နမ်ကတရုတ်နဲ့အတူတူဖြစ်ပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းနိုင်ငံကြားတင်ပို့ကုန်ဈေးကွက်မှာဖနက်အဝတ်အထည်နဲ့အိတ်တွေတင်ပို့ရောင်းချတဲ့နေရာမှာလည်းဗီယက်နမ်ကတရုတ်လမ်းစဉ်ကိုလိုက်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။ကမ္ဘာအထည်လိုက်ဈေးကွက်မှာတရုတ်နဲ့ဗီယက်နမ်ကအဓိကနေရာကိုချုပ်ကင်ထားတယ်လို့တရုတ်မျိုးသားအထည်လိုက်လုပ်ငန်းအဖွဲ့ဥက္ကဋ္ဌချန်တန်ပန်းကဟိုချီမင်းမြို့မှာဒီလအတွင်းကျင်းပခဲ့တဲ့ကုန်သွယ်ရေးညီလာခံမှာပြောခဲ့ပါတယ်ခင်ဗျာ
။မမတဆင်အောင်နဲ့ကိုရဲမင်းထွန်းတို့ကကြာသပတေးနေ့နေ့ခင်တဲ့တွေကိုပြောပြသွားတာပါခုတော့တင်းလှော်တွေကိုနားဆင်ရမှာပါရှင်ဆော့ဆော့ကတင်းနဲ့မှာကြားခဲ့ရတဲ့အတိုင်း BRI တရုတ်ခေတ်စ်ပိုလန်မှာစီမံကိန်းမှာမြန်မာကမိတ်ဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်မှာတရုတ်သမ္မတရှီချင်းဖင်ကချီကျူးထောမနာပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီချင်းဖင်တို့ညီလာခံမတိုင်ခင်မနေ့ဗုဒ္ဓဘူးနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ကြပါတယ်။တရုတ်ကအဆိုပြုထားတဲ့ BRI ခေတ်စ်ပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ပူးပေါင်းအကောင့်ထဲဖော်ဖို့အတွက်မြန်မာအစိုးရကဥဆောင်ကော်မတီတည်းရဲ့ဖွဲ့စည်းထားတဲ့အပေါ်တရုတ်ဆိုရကချီကျူးထောပနာပြူကြောင်းသမရရှိကတောင်းဆန်းစုကြည်ကိုပြောပါတယ
်အခုကျင်းပတဲ့ BRI နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးညီလာခံကိုတောင်းဆန်းစုကြည်တက်ရောက်လာတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးကျွန်တော်အနေနဲ့ကြိုးစားပါတယ် Belt and Road စီမံကိန်းရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတောင်းဆန်းစုကြည်အနေနဲ့ကိုယ်တိုင်မျက်မှောက်မြင်တွေ့ခဲ့ရသူပါဝင်ဆောင်ရွက်သူလည်းဖြစ်ပါတယ်
ဒါပြင် BRI စီမံကိန်းမူပေါင်းအတွင်းနှစ်နိုင်ငံအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားကောင်းစေဖို့ဆန္ဒရှိနေကြောင်းလည်းသမ္မတရှိကဆိုပါတယ်။မြန်မာကတော့ဒီစီမံကိန်းကိုအစကတည်းကထောက်ခံကြောင်းနဲ့ဆက်လက်ပါဝင်ဖို့ဆန္ဒရှိကြောင်းဒေါအောင်ဆန်းစုကြည်ကလည်းတရုတ်သမ္မတကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။BRI စီမံကိန်းစတင်ကလေးကကျမတို့ပါဝင်ပြီးဖြစ်တယ်လို့အနည်းချင်းမဟုတ်ပဲအားလုံးကိုခြုံပြီးအကျိုးအမြတ်ကြီးကြီးမားမားရဖို့ရှိနေတဲ့ဒီစီမံကိန်းလုပ်ငန်းစဉ်မှာမြန်မာအနေနဲ့တတောင့်တနေရာကပါဝင်ဖို့ကျမတို့ဆန္ဒရှိပါတယ်အထူးသဖြင့်ကျမတို့နှစ်နိုင်ငံကြားဆက်ဆံရေးမှာမိတ်ဆွေအဖြစ်နဲ့ရောပူးပေါင်းဆောင်ရွက်မှုအရာရောလာမယ့်နှစ်ကာလတွေမှာပုံမခိုင်မာလာမှာဖြစ်တဲ့အတွက်လည်းကျမတို့တကယ်ကိုအားတက်မိပါတယ်တရုတ်ရဲ့ခေတ်စ်ပိုလန်မှာစီမံကိန်းကြောင့်ဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်တိုးတက်မှုတွေရှိလာမှာကိုကြိုဆိုပေမဲ့တရုတ်အကျွေးထောင်ချောက်ထဲပိတ်မိမဲ့အဖြစ်ကိုတော့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါတယ
်ဒီတရုတ်ရဲ့စီမံကိန်းဟာကျွန်တော်တို့မြန်မာနိုင်ငံမှာအများကြီးရှိတယ်ဆိုတော့အဲ့ဒီစီမံကိန်းဟာတကယ်ပဲကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမယ်ဆိုရင်ကျွန်တော်တို့အနေနဲ့အတိုင်းထက်လုံပွင့်တာပါတယ်ဒါပေမဲ့တတိတော်ထားရမယ်ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထိတောင်အကျွေးတင်သွားမလဲဆိုတာအများကြီးတတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီတရုတ်လက်ထဲရောက်သွားမလားဆိုတာအဲ့ဒါကိုအများကြီးစိုးရိမ်စရာရှိပါတယ်
တနိုင်ငံလုံးစိုးရိမ်မကင်းဖြစ်နေတဲ့ကချင်ပြည်နယ်ကသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်ကိုအကြီးအကျယ်ထိခိုက်စေမဲ့တရုတ်ရဲ့မြေဆုံဆဲစီမံကိန်းကိုအပြေးတိုင်ဖျက်သိမ်းဖို့အခုခီးစဉ်မှာဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်းဆောင်တွေကိုပြက်ပြက်သားသားပြောဖို့လူကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အခုဆိုရင်ကျွန်တော်မြန်မာပြည်တပီလုံးကနေပြီးတော့မှဒါကိုမလုပ်ဖို့ရန်အတွက်ထောင်းဆိုတယ်တရုတ်ဒေါ်လာစီကောက်ပြီးတော့တောင်မှထည့်ဝင်ပြီးတော့တောင်မှမီဆုံဆဲကိုပြန်ယူယူမယ်ပြန်ကဲမယ်အဲ့လိုကျွေးကျော်ပြီးဆန္ဒချိနေတယ်စီစီမီကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့တောင်အောင်ဆန်းစုကြည်နဲ့တကွဒီတာဝန်ရှိတဲ့ကျွန်တော်တိုင်းပြည်ကောင်းဆောင်ကြီးတွေတေချာစဉ်းစားပြီးတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းတကယ်တိုင်းပြည်ကိုထိခိုက်နစ်နာစေမယ်ဆိုလို့ရှိရင်တတိရှိရှိနဲ့ဒီမီဆုံစီမံကိန်းမှာဖျက်သိမ်းဖြစ်ဖို့က ျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
တရုတ်ရဲ့ BRI ခေတ်သစ်ပိုလန်မှာစီမံကိန်းကြီးမှာမြန်မာအနေနဲ့ပါဝင်ဖို့သဘောတူညီချက်အရ2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ဒေါက်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့တရုတ်မြန်မာစီးပွားရေးစင်ကြံမှာတရုတ်ကမြန်မာနိုင်ငံအတွင်းအကောင့်ထည့်ဖော်ဖို့အဆိုပြုထားတဲ့စီမံကိန်းအသစ်ပေါင်း30ရှိနေတယ်လို့ဆိုပါတယ်ဒေါက်ဆန်းစုကြည်ခီးစင်မတိုင်ခင်နှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ကုသရေးဝန်ကြီးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလကရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အဲဒီကဆွေးနွေးပွဲအပြီးဝန်ကြီးဦးအောင်ထူးကသတင်းမီဒီယာတွေကိုပြောကြားချက်အရဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစင်မှာ2018ခုနှစ်ကတည်းကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးစုံတည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိသလိုတရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲဖော်မဲ့စီမံကိန်းတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်ဆိုရခေါင်းဆောင်တွေဆွေးနွေးဖို့ရှိနေတယ်လို့ဆိုပါရယ်သမရရှိကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းပုံမှန်ကောင်းမွန်လာအောင်ကူညီအားပေးနေပြီးနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးရဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလေးစားကြောင်းသူကပြောပါရယ်။ဒါ့အပြင်နေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကာကွယ်ဖို့အတွက်မြန်မာနဲ့အတူလက်တွဲဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းလည်းပြောကြားခဲ့ပါရယ်။ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်မှုရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရဲ့ကူညီထောက်ခံမှုနဲ့ကြိုးပမ်းအားထုတ်မှုတွေကိုကျေးဇူးတင်ကြောင်းသမရရှိကိုတုံ့ပြန်ပြောဆိုခဲ့ပါရယ်ရှင်။စာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်သူယုံကြည်ရာနဲ့ခင်အင်္ဂလိပ်စာသင်ခန်းစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်ရှင်။ Bangladesh နိုင်ငံနေဆက်ကကုဒုပလောင်ဒုက္ခသည်စခန်းတွင်မနေ့နေ့လည်းကမိလောင်မှုဖြစ်ပွားခဲ့ပါတယ်။မိလောင်ဒဏ်ရာရသူတွေကကလေးငယ်3ကတော့စိုးရိမ်စရာအခြေအနေမှာရှိနေပါတယ်။မိဖို့ကြောင့် gas o ကနေတဆင့်စတင်လောင်ကျွမ်းနဲ့အဲ့ဒီမိကြောင့် NG 50လောက်လောင်သွားတယ်လို့သိရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဘာလူကာလီဒုက္ခသည်စခန်းမှာနေထိုင်တဲ့ကိုအစ္စလမ်ကိုကျမတို့ရဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ဒီကနေ့ဟိုဘောမင်းလေးဆန္ဒနာရေးလက်စင်ငါလောက်မှာပါ။အဲဘင်္ဂလားဒေ့ရဲ့ကိုဇော်ကဒေတာကိုတူဆောင်လောင်ဒုက္ခသည်စခန်းမှာပါ။
ဘလောက်များလောင်သွားလဲခင်ဗျအိမ်ပနဲ့အိမ်လောက်ပါသွားလဲကျွန်တော်ပြောပြလို့ရမလား
အလောက50မီတာလောက်လောင်ချမ်းချက်စီသွားတယ်အဲ့ဒီအိမ်ကသူဆလုံးပေးတဲ့အိမ်တွေပါအဲအင်းတလုံးရဲ့ခေတ်ပေါ်တော့တာကငွေတစ်ပင်းလောက်ရှိပါတယ်ကျွန်တော်မြန်မာငွေနဲ့ဆိုရင်ဆက်ရှိပြီးပေါ့အဲ့ဒါအဲ့ဒီ50မီတာလောက်လောင်ချမ်းချက်စီသွားတယ်နောက်ဒီမှာအတောင်းခွန်ကြီးရှိတယ်နောက်စာနေကြတယ်အကုန်လုံးကမြေထဲပါသွားတယ်နောက်ကလေးတောင်းရောက်တော့မြေပြန်ရရခဲ့တယ်နောက်လူကြီးတယောက်အာမင်းလောင်တရားရခဲ့တယ်အဲ့ဒီကလေးတွေအနေနဲ့ဆိုးကြီးရခြင်းနာမှာရှိနေလို့အာမစ်ဆရာဖေးမှာသူတို့ကြည်ကြတယ်လို့ကျွန်တော်က
ဟုတ်ကဲ့အခုသောသာကိုအစ္စလမ်ပြောတာမိတွေကအခုလောင်သွားတဲ့အိမ်တွေကဘသူကဆောက်ပေးတာဘင်္ဂလား UN ကဆောက်ပေးတာလားဘသူကဆောက်ပေးတာလဲခင်ဗျဟု
တ်ကဲ့ပါဟိုကပါတူကီနိုင်ငံကအလို့ရှင်အဖေးဟာဆက်လိုက်ရပါ
ဟုတ်ကဲ့
တူကီနိုင်ငံကဆောက်ပေးတာဆောက်ပေးလိုက်တာပါ
အာဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခု
အာကျားအင်းအမျိုးသားတော့ကွန်ကရစ်တိုင်နဲ့နောက်ဆင်းရဲဝါအခါတော့လာအခါနဲ့နောက်အမျိုးစက်တင်မှုပ
ါဘာကြောင့်လောင်နေဘယ်လိုလောင်နေစလောင်နေဆိုတော့မသိရသေးဘူးထင်တယ်သိရပြီလားခင်ဗျဟု
တ်တော့ကဲ့သိရခင်ဗျဟိုကမိဖို့ကြောင့်အနေဂက်စီဝါနေစလောင်တာပါခင်ဗျအ
ာဟုတ်ကဲ
့သူကဟိုကအဖူရှင်ရတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်နေပိုင်းအဖူရှင်ရစလောင်တင်တာပါလေခင်ဗျအဲအချင်းတော့ဖိလမရဘူးကျွန်တော်တော့အချင်းတော့လာတဲ့စီးရဲ့အခုတည်းကအရင်မိကအကောအဲမြေပူရှင်ကတော်တော်လေးပြင်းတာပါလေအဲ့ဒါကြောင့်မလို့ပူကြောင်းအောင်နဲ့ကူးတော်နေဆလောင်ခဲ့တာပါ
ဒါဆိုရင်တော့အခုကတော့မိကတော့ငြိမ်းသွားပြီပေါ့နော်အားလုံးငြိမ်းသွားပြ
ီဟုတ်ပါဘင်္ဂလားဒေ့ရှ်ကမိသားသမားတွေလာတယ်ခါနဲ့နောက်ရက်တစ်ဖက်လာတယ်စစ်တဲ့အဲဘိုင်းတွေလာတယ်ဒီကလေအစီလို့ဟိုဟာစကန်တဲ့ကိုငွေလို့မရခဲ့ပါဘူးခင်ဗျာအော်မြစ်တဲ့ gas ဘုံနဲ့ပဲသူတို့ကမီးကိုငင်တက်ခဲ့ပါလေခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်တော့အခုဒီမီးရတော့ဒါမတော်တဆမီးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါမတော်ဆဆကိုရှင်များလို့ပါခင်ဗျာ
ဟုတ်ကဲ့ အခုကိုအစ္စလာမ်ပြောတာကလေး၃ယောက်ကမိလောင်သွားဒဏ်ရာသွားတဲ့ကလေး၃ယောက်ကနည်းနည်းစိုးရင်ရတဲ့အနေထားရှိတယ်ဆိုတော့အခုကလေး၃ယောက်အပါဝင်ပေါ့နော်ဒဏ်ရာသွားလူကြီး၁ယောက်ကသူတို့ကိုဆေးရုံပို့ထားရလားခင်ဗျစေကူတတ်မှုပေးနေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ NSS ဆေးရုံကိုပို့ထားပါတယ်သူတို့ကို NSS ဆေးရုံကိုပို့ထားပါတယ်ခ
င်ဗျအဲ့ဒါဆိုရင်တော့ဒါစခန်းထဲမှာပဲပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုအစ္စလာမ်ရဲ့ဒါဟိုခမန်းကြည့်တာပေါ့အခုအိမ်90မှာဆိုရင်လူဦးရေမိသားဟိုမိသားစု90လို့ပြောလို့ရမယ်ပေါ့ဒါဆိုလူဦးရေဘယ်လောက်ရှိမလဲ
အာလူဦးရေဟိုလာ900ကျော်လောက်ရှိမှာပါလူဦးရေ900ကျော်လောက်ရှိမှာပ
ါဟုတ်ကဲ့မိသားစုကတော့90ပေါ့နော
်ဟုတ်ကဲ့90တော့မပြည့်ဘူး90တောင်းဝင်ပေါ့ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်ကနေကျမတို့ဒီဘာလူကာလီဒုက္ခတဲ့စခန်းကကိုအီစလန်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုဆက်လက်ပြီးတော့လဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာကတင်တန်းစီမံကိန်းတစ်ခုဟာဆိုရင်ဝင်းဝေရှာနိုင်အောင်လေလာတင်ယူနေကြတဲ့ဒေသခံအမျိုးသမီးတွေနဲ့ရူဂျီဂျာဒုက္ခတဲ့အမျိုးသမီးတွေအတွက်တိတာထင်ရှားတဲ့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းတင်ပြထားတဲ့ဆောင်းပါးကိုနားဆင်ရမှာပါဒီစီမံကိန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပြီးတော့ဒေသခံလူမှုအဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ် UNHCR ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Shline သတင်းပေးပို့ထားတာကိုမတ်သိန်ကြီးတိုက်ကပြောပြမှာပါရှင်
လက်မှုကုန်ထုတ်ပညာသင်ကြားပေးတဲ့ဒီစီဇန်ဟာဆိုရင်စင်းရဲတဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဝင်ငွေရစေမယ့်အခွင့်အလမ်းတွေရဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကစခဲ့တဲ့ဒီစီဇန်ကအခုဆိုရင်ပိုပြီးတော့ကျေပြန့်လာပါတယ်ဒီနှစ်ကုန်မှာအမျိုးသမီး900ထိလေ့ကျင့်ပေးနိုင်မှုရည်မှတ်ထားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဒီရေအတွက်ရဲ့ထဝက်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေပါဝင်မှာဖြစ်ပြီးတခြားတဝက်ကတော့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းတွင်ကအမျိုးသမီးတွေကိုရွေးချယ်မှာဖြစ်ပါတယ်။တင်းနှံခံလာအတွင်းမှာအမျိုးသမီးတွေအနေနဲ့ထောက်ပံ့ခြင်းအနေငယ်ခံစားခွင့်ရမှာဖြစ်တယ်လို့လဲ UNHCR ကပြောပါတယ်။ဒီစီမံကိန်းအောင်မြင်သွားရင်ရာနဲ့ချီတဲ့အမျိုးသမီးတွေပါဝင်လာနိုင်ရေးတိုးချဲ့ဖို့လဲမျှော်လင့်ထားတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ကောဆက်ပဇာကစခန်းတွေမှာရိုညာဒုက္ခသည်9သိန်းခွဲကျော်လက်ခံထားတာဖြစ်ပြီးဒီထဲကအများစုကတော့2019ခုနှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတာပါ။များပြားလာတဲ့ဒုက္ခသည်အရေးအတွက်နဲ့နှိုင်းရှင်ရင်တော့တင်းနန်းစီမံကိန်းမှာတက်ရောက်နေတဲ့အမျိုးသမီးအရေးအတွက်ကမပြောစလောက်ပဲရှိတယ်ဆိုတာကိုတော့ UNHCR ပြောကွင်းရာ Liz Strauss ကသဘောတူပါတယ်ဒါပေမဲ့လည်းစီမံကိန်းတစ်ခုရဲ့တန်ဖိုးကိုအရေးအတွက်တစ်ခုတည်းနဲ့မူတည်ပြီးမဆုံးဖြတ်သင့်ဘူးလို့လည်းသူမကပြောပါတယ
် Small numbers yes but you have to start somewhere it is providing income sources
ဒီအတွက်နည်းနည်းလေးဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့အစပဲရှိပါသေးတယ်ဒီစီမံကိန်းကဒီအမျိုးသမီးတွေအတွက်ဝင်ငွေရပေါက်ရလန်းကိုဖန်တီးပေးနေရပါဒီလေ့ကျင့်သင်တန်းပေးနေတဲ့အစီအစဉ်ကိုအလေးထားပြီးတော့တိုးချဲ့နိုင်ဖို့လည်းမျှော်လင့်ထားပါတယ် Now ဒေတာကန်လူမှုအတိုင်းဝိုင်းတွေရောဒုက္ခသည်တွေအတွက်ရောဝင်ငွေရလန်းကိုပေါ်ဆောင်ပေးနေရပ
ါဒေသခံတွေနောက်ဒုက္ခသည်အမျိုးသမီးတွေအနေနဲ့အတတ်ပညာအမျိုးမျိုးကိုသင်ယူနေကြတယ်လို့လဲ UNHCR ပြောခွင့်ရသောက်ဆက်ကပြောပါတယ်ဒေသခံဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကတော့အထယ်ဆေးရေးဆေးစိုးပန်းရိုက်နဲ့အချုပ်အလုပ်တွေသင်ယူကြတယ်လို့ပြောခွင့်ရကပြောပါတယ်စခန်းတွေအတွင်းကဒုက္ခသည်အမျိုးသမီးတွေကတော့လက်ဖြစ်ပန်းတိုးတဲ့အမျိုးမျိုးချုပ်လုံနည်းကိုသင်ယူနေကြပါတယ်။ဒီစီဇန်မှာပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများစုကအသက်18နှစ်နဲ့အသက်40ကြားမုတ်ဆိုးမတွေဒါမှမဟုတ်လဲခင်ပွန်းတယ်မရှိပဲကလေးတွေကိုတဦးတည်းပြုစုပျိုးထောင်နေရတဲ့အမျိုးသမီးတွေဖြစ်တယ်လို့လဲသူမကပြောပါတယ်။နောက်အရင်ကအထယ်ချုပ်လုပ်ဖို့တဲ့အတွေ့အကြုံမရှိသူတွေလို့လဲသူမကထပ်လောင်းပြောပါတယ်။ဒီအမျိုးသမီးတွေထုတ်လုပ်တဲ့ပစ္စည်းတွေကိုတော့ဘင်္ဂလားဒေ့ရှ်ရဲ့နာမည်ကြီးလက်လီဆိုင်ကြီးတစ်ခုမှရောင်းချမှာဖြစ်ပါတယ်ရှင်
။မတ်တင်ကီထိုင်ပြောပြသွားတာပါ။အင်ဒိုနီးရှားဟာတရုတ်နိုင်ငံနဲ့ရေပိုင်နဲ့ပြဿနာရှိနေပေမဲ့သမ္မတဂျိုကိုဝီဒိုဒိုကတော့ရွေးကောက်ပွဲနိုင်ပြီးတဲ့နောက်တရုတ်အပေါ်ပျော်ပြောင်းတဲ့သဘောထားရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာစီးပွားရေးအရာအဆင်ပြေအောင်လှုပ်ဆောင်ပြီးအခြားတစ်ဖက်မှာတော့တရုတ်သဘောတွေကိုသူတို့ဒီရေပိုင်နက်ကမောင်းထုတ်မယ်ဆိုတော့ဒီမူဝါဒဟာလက်တွေ့ဖြစ်နိုင်ပါမလား VOA သတင်းတော့
Ralph Jennings တိုက်ပီကပေးပို့ထားတာကိုဥကြော်စန္ဒာကဆက်ပြီးပြောပြမှာပါရှင
်။အာရှတရဲ့တတိယအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံခေါင်းဆောင်ဟာနိုင်ငံညာရေးထက်ပြည်တွင်းရေးကိစ္စတွေကိုသာဦးစားပေးလာခဲ့တာပါ။အခုအခါသမ္မတဂျိုကိုဝီဟာတရုတ်နိုင်ငံရဲ့ဒေါ်လာ1 trillion သန်းပေါင်းတသန်းကျော်တန်ဖိုးရှိတဲ့ Belt and Road ခေါ်တဲ့ကပတ်လန်စီမံကိန်းကိုလက်သင့်ခံနိုင်တယ်လို့ကြွညင်သူတွေကသုံးသပ်နေကြပါတယ်။6နှစ်ကြာဒီစီမံကိန်းဟာအာရှဥရောပတဖန်အခြေခံအဆောက်အဦတွေကတဆင့်ကုန်သွယ်ရေးလမ်းကြောင်းတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။နတူအကျွန်းစုနာကတရုတ်သင်းဘွားတွေကိုမောင်းထုတ်မှဖြစ်ပေမဲ့ရေပိုင်တဲ့အငင်းပေါ်မှုနဲ့ပတ်သက်ပြီးစီးအရအင်အားကြီးတဲ့တရုတ်နိုင်ငံနဲ့ထိတိုက်ရင်ဆိုင်တာမျိုးကိုအင်ဒိုနီးရှားလုံးဝမဟုတ်ဘူးလို့လည်းကြွညင်သူတွေကတွက်ကြပါတယ်။ဂျိုဂိုဝီလို့အတူကောက်ခေါ်ဝါရတဲ့အင်ဒိုနီးရှားသမ္မတဟာဒီကရဲဧပြီ18ရက်နေ့ကမှဒုတိယ5နှစ်တာအတွက်ထပ်မံအရွေးခံလာရတာပါမိုဟန်မာလစ်ခာအမေရိကန်အခြေစိုက်အာရှလုံခြုံရေးဆိုင်ရာပါမောက္ခတူဖြစ်ပါတယ
်မကြာသေးခင်ရွေးကောက်ပွဲတုန်းကဂျိုကိုဝီဟာတရုတ်ထောက်ပံ့တဲ့စီမံကိန်းတွေကိုအရေးမပါတယ်လို့လှုပ်ဖို့အားထုတ်ခဲ့ပေမဲ့လက်ရှိမှာတော့အခြေခံအဆောက်အုံဒီဆောက်ရေးအတွက်တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုဆက်လက်ဆွဲဆောင်ဖို့ရှိနေပါတယ်တစ်ချိန်တည်းမှာပဲနာတူနာကျွန်းစုတွေစီတရုတ်ဘက်ကထိုးဖောက်လာတာငါခိုးဖန်းတာတွေကိုလည်းခိုင်ခိုင်မာမာခုခံပါလိမ့်မယ
်။တည်ငြိမ်တဲ့တရုတ်အင်ဒိုနီးရှားဆက်ဆံရေးဟာအနောက်တိုင်းအင်အားကြီးနိုင်ငံတွေကိုတောင်တရုတ်အငင်းပွားမှုမှာဝင်မဆွတ်စေခြင်းနဲ့တရုတ်အစိုးရရဲ့ရည်မှန်းချက်အတွက်အကျိုးရှိစေနိုင်ပါတယ်။တစ်ဖက်မှာလည်းအင်ဒိုနီးရှားကျွန်းနိုင်ငံရဲ့စီးရဲနံပါတ်ရဲ့ဒေသတွေအတွက်အခြေခံအဆောက်အဦတွေဖွံ့ဖြိုးလာနိုင်ပါတယ်။သမ္မတဝီဒိုရိုအနေနဲ့လည်းလမ်းမဲ့၅နှစ်သက်တမ်းမှာရေလန်းခီချက်ထွင်ကိုဆက်လက်လှုပ်ဆောင်မယ်လို့ယူဆရပါတယ်။သူဟာအင်ဒိုနီးရှားကိုအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာနှစ်ခုရဲ့အင်အားကြီးနိုင်ငံဖြစ်စေချင်တယ်လို့ဟိုနိုလူလူအီစရက်စင်တာသုတေသနတရားကသုံးသပ်ထားပါတယ်။တရုတ်ကလည်းနတူနာကျွန်းစုကနေတရုတ်ပြည်မှာကြီးအထိစူရီယန်မိုင်1.3%အထိကျပြန့်တဲ့တောင်တရုတ်ပင်လယ်ရေပြင်အများစုကိုသူတို့အပိုင်းလို့ပြောနေတာပါ။နတူနာကျွန်းကိုပိုင်တယ်လို့တော့မပြောပေမဲ့အနီးအနားမှာလာပြီးငါးဖန်းနာတွေလည်းရှိနေတဲ့အတွက်အင်ဒိုနီးရှားကအဲ့ဒီသင်္ဘောတွေကိုမိရှုဖျက်ဆီးခဲ့ပြီးအဲ့ကျွန်းပေါ်မှာ drone လေ့ကျင့်ရေးစခန်းတစ်ခုကိုလည်းဖွင့်လှစ်ထားပါတယ်။အဲ့နာကအငင်းပွားရေပြင်တစ်ဝိုက်မှာတရုတ်ဘက်ကသဘာဝတန်ငွေရှာဖွေလူပိမဲ့အင်ဒိုနီးရှားကတော့ဒါကိုနိုင်ငံရေးပြဿနာကြီးကြီးကြီးလုပ်မနေပဲတရုတ်သင်းပွားတွေကိုတစည်းချင်းပြန်သွားခိုင်းတာပဲလုပ်နေလေတော့တရုတ်တို့အနေနဲ့ပြဿနာရှာဖို့အခက်အခဲတွေ့နေတယ်လို့ Australia New South Wales တက်သူကဂုဏ်သုဆောင်ပါမခ Carl Sayer ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပဲ Taiwan Chen Chu တက်သူကအစ်တန်အရှာရီယာကျွန်းရင်သူပါမကထိုင်ဝမ်ပင်းကလည်းအခုလိုသုံးသပ်ပါတယ
်။ဟုတ်လဲစစ်政治的有挑衅啊或者有一些事件出来印尼其实
基本上都是在ကထိတ်တက်ရင်ဆိုင်တိုးတာမျိုးဖြစ်မလာရင်တော့ဒီကျွန်းတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားကဘာမှတုံ့ပြန်လိမ့်မယ်မဟုတ်ပါဘူး။အပြောလောက်နဲ့သာတုံ့ပြန်ကောင်းပြန်မှာပါ။စီးရေးအရာတုံ့ပြန်မှာမဟုတ်ပါဘူး
။အင်ဒိုနီးရှားဟာတစ်ချိန်လုံးကတရုတ်ရဲ့ကဘလန်စီမံကိန်းကိုသံတရားနဲ့ကြည့်ပြီးပို့ပြီးသတိထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာနဲ့အမီအခြေခံအဆောက်အဦတည်ဆောက်ရေးကိုမြင့်တင်မယ်လို့သမ္မတဝီဒိုရိုကဆိုထားပါဗျ။တရုတ်ကလည်းအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကမီထားလန်းလိုစီမံကိန်းတွေအတွက်ဒေါ်လာ3000ချီပြီးတော့ကန့်လန့်ထားပြီးဖြစ်ပါတယ်။သမ္မတဝီဒိုရိုရဲ့ညှိမှန်းချက်ကိုပါမခကယ်ဆီယာကအခုလိုသုံးသပ်ပါတယ
်။ He wants the ports through the island archipelago to be modernized and the sea lanes become the really major
ဂျိုဂဝီအနေနဲ့သူတို့စီကစိတ်ကန်းတွေကိုခင့်မိစေချင်ပါတယ်။အဓိကရေချောင်းလမ်းတွေကိုလုံခြုံမှုရှိစေချင်တာပါတရုတ်စီကနောက်ထပ်များများဆဆပုံမရလဲတဝက်တပြက်ရရင်ကိုသူ့အတွက်အမျက်ပါပဲဒါပေမဲ့အင်ဒိုနီးရှားမှာအခြေခံအားဖြင့်တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိနေပါတယ
်အင်ဒိုနီးရှားခေါင်းဆောင်အနေနဲ့တရုတ်ဘော်မီခိုလွန်အားကြည့်ရင်လဲ1960ပြည့်လွန်တုန်းကတရုတ်ဆန့်ကျင်ရေးအဓိကရုံးတွေဖြစ်ပွားခဲ့မှုတဲ့သူ့နိုင်ငံအဖို့ပြန်လည်ပြီးခံပြင်းစရာဖြစ်မလာရလဲအောင်သတိထားမှာလဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ကြားသပတေးနေ့နေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ VOA မြန်မာပိုင်းနေနဲ့ခင်အစီအစဉ်အတွက်မီတာလှိုင်းအပြောင်းလဲတချို့ရှိကြောင်းအသိပေးခြင်းပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုဒီလှိုင်းဒိုမီတာ24 kHz 12113ညလှိုင်းဒိုမီတာ40 kHz 0413ညလှိုင်းဒိုမီတာ58 kHz 5809နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ရွက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့
ကျွန်တော်လည်းအဲ့ဒီလေးစုံနေတယ်ရောက်ပါတယ်။ဒီလောက်ကြီးမားတဲ့တင်ပြီးကတော့ညုံမှန်းတဲ့လောက်ရစ်တဲ့လည်းမထွက်ဘူး။နောက်ပြီးတော့တကူကူဖြစ်လို့ရှိရင်ထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းဆယ်လေးတီတောင်ကျွန်တော်
ဒါကတော့အေယာဝတီကိုပြန်ရွေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးတင်ပြထားတဲ့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုညံဝင်းအောင်နဲ့မတ်မြသင်းအောင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။မြမနိုင်ငံမှာရောဒီကမ္ဘာလုံးမှာပါဒီမိုကရေစီကြာဆုံးခန်းရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်ပို့သတင်းစာရဲ့အဒီရာအာပေါ်မှာရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာလူနည်းစုရိုဟင်ဂျာမွတ်စလင်တွေရဲ့အကြက်ဘေးဒုက္ခနဲ့ပတ်သက်လို့သတင်းမှတ်တမ်းပြုစုရေးသားခဲ့တဲ့အတွက်ဒီလာတဲ့ပူလီဇာစုချင်းမြင့်ခံရပါတယ်။ဒီလိုစုရပေမဲ့သူတို့နှစ်ဦးကတော့အချင်းထောင်တဲ့ရောက်နေတာမို့မိသားစုလို့ဖော်ကံပဲတွေရဲ့နှွေးထွေးစွာဂုဏ်ပြုခြင်းနဲ့အတူပျော်ရွှင်ခွင့်မရခဲ့ကြဘူးလို့ရေးထားပါတယ်။ဘာမှလို့ကဘာကအတိကြတဲ့မြန်မာနိုင်ငံမှာအခြေအနေတွေဘလောက်ဆိုးဝါးနေတယ်ဆိုတာထုတ်ဖော်ပြောဆိုဖို့ကြိုးစားရင်းမတရားထောင်ချခံရတာဖြစ်တယ်လို့အဒီရာအာဘော်မှာသုံးသပ်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာလူညွန့်ရေးတပ်တွေကနေမြေရှင်းလင်းရေးလှုပ်ဆင်မှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဥယျာဉ်စွန့်ထွက်ပြေးသွားတဲ့ဖြစ်ရပ်ကိုရိုက်တာသတင်းတောက်တွေကစိတ်ဝင်စားဖွယ်ရေးသားခဲ့ကြတယ်လို့ဆိုပါတယ်။2019စတေမာတုန်းကအင်းဒင်ရွာမှာအထက်တန်းကျောင်းသားနှစ်ဦးအပါအဝင်ရိုဟင်ဂျာအမျိုးသား10ဦးကိုအစုအပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဖော်ထုတ်ပြီးသတင်းရတဲ့အဖွဲ့ထဲမှာကိုဝါလုံးတို့နှစ်ဦးလည်းပါဝင်ခဲ့ပါတယ်။ရိုက်တာသတင်းတော်တွေကသူတို့တွေဘယ်လိုတက်ခံရတယ်မြန်မာစစ်တပ်အရာရှိနှစ်ဦးကလူမျိုးစုရှင်းလင်းရေးမှာဘယ်အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုတဲ့ဇာတ်လမ်းကိုပြန်လည်ပြုစုရေးသားခဲ့တယ်လို့ဆိုပါတယ်။အစုအပြုံလိုက်တပ်ဖြတ်ခံရတဲ့ကိစ္စကိုသတင်းတော်တွေကစုံစမ်းနေချိန်မှာသတင်းပေးရဲဝန်ထမ်းတို့ကအထောက်အထားဆော်ရဲစရန်တွေကိုသတင်းတော်တွေလက်ထဲပေးအပ်ခဲ့တာကိုကြည့်ရင်တမင်ထောင်ချောက်ဆင်နာတာထင်ရှားကြောင်းအဲ့ဒီနောက်မှာနိုင်ငံတော်လျှို့ဝှက်ချက်ဆော်ရဲစရန်လက်ဝဲတွေ့ရှိမှုနဲ့သူတို့ကိုဖမ်းဆီးခဲ့ကြောင်းအဒီရာအဘောကဆိုပါတယ်ထောင်ဒဏ်9နှစ်ချမှတ်ခံရတဲ့ရိုက်တာသတင်းတော်နှစ်ဦးအမှုကိုနိုင်ငံရဲ့အမြင့်ဆုံးတရားလွှတ်တော်ချုပ်ရုံးမှအယူခံဝင်ခဲ့ပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကပယ်ချခံရတာကိုကြည့်ရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရှိနေစေပဲဆိုတာပြသရာရောက်ပြီးသူတို့ရေးတဲ့သတင်းတွေအတွက်ဒဏ်ခတ်ခံရတဲ့သဘောဖြစ်နေတာအတွက်သတင်းတော်တွေကစိတ်ပြက်လက်ပြက်ဖြစ်နေကြောင်းလည်းဖော်ပြထားပါတယ်။တကယ်တော့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဆိုတာဟာနိုင်ငံအတွက်အဓိကမန်တိုင်တွေဖြစ်တယ်လို့နေပေါင်းများစွာနေအခြေချုပ်ခံရတဲ့ဒေါံဆန်းစုကြည်ကစစ်အစိုးရကိုထိတ်တဲရင်ဆိုင်ခဲ့စဉ်မှာတချိန်လုံးကအမြဲလိုလိုပြောခဲ့တာဖြစ်ပါတယ်။ဝန်နေစရာကောင်းတာကအယက်သားအစိုးရရဲ့ခေါင်းဆောင်ဖြစ်လာတဲ့ငញ្ញမ်းရေးနိုဘယ်ဆုရှင်ဒေါံဆန်းစုကြည်ဟာစစ်ဘိုလ်ချုပ်တွေကိုမချုပ်ကင်နိုင်တယ်လို့ချုပ်ကင်ဖို့ဆန္ဒမရှိဘူးဆိုတာတက်တည်ပြခဲ့ပြီးဖြစ်ပါတယ်။သတင်းနောက်နှစ်ဦးဟာပြစ်မှုကျူးလွန်လို့မဟုတ်ပဲမတရားမှားယွင်းစွာနဲ့ထောင်ချခံရတာဖြစ်တယ်လို့ဆိုထားပါတယ်။အလားတူပဲတူရကီနဲ့ BNN ကအာဏာရှင်တွေဟာလည်းသတင်းမီဒီယာတွေကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။RSF နေစီမချသတင်းအဖွဲ့ကနိုင်ငံပေါင်း180ကိုစီးရင်ပြုစုထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာတော့ဒေသအတော်များများမှအကြောက်တရားကလွှမ်းမိုးထားပြီးသတင်းသမားတွေအတွက်အန္တရာယ်ပိုများလာကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာလည်းသတင်းလွတ်လပ်ခွင့်မှာအရင်ကတည်းကစာရင် အဆင့်၃ဆင့်ကြာဆင်းသွားကြောင်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီး April 23ရက်နေ့ရက်စွဲနဲ့ Asia Times Magazine မှာ Badil Litna ရေးသားထားတဲ့မြမစီးပွားရေးအရှိန်အဟုန်ကြာဆင်းနေပြီဆိုတဲ့ခေါင်းစဉ်ပါဆောင်မကိုကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပါဝင်ဗန်လုံငန်းမှာအားနည်းချက်တွေရှိနေတဲ့အကြောင်းရင်းခံတွေကြောင့်မြန်မာစီးပွားရေးအရှိန်အဟုန်ကျဆင်းနေတာကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကသတိပေးကြောင်းဧပြီလ27ရက်နေ့ထုတ်မြန်မာ Times သတင်းစာမှာဖော်ပြထားတယ်လို့ဆောင်းပါးကအစချီရေးသားထားပါတယ်မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်နေတဲ့လူခွင့်ရေးပြဿနာတွေနဲ့ကုန်သွယ်ရေးကဏ္ဍမှာနိုင်ငံခြားကုမ္ပဏီတွေကခြေလှမ်းပြန်ဆုတ်နေရပြီးကြောင်းငွေကြေးထောက်ပံ့လူဒန်းလူသူတွေနဲ့ရင်းနှီးမြှုပ်နှံလူတွေနှဲပါလာပြီးမြမစည်းပွားဖွံ့ဖြိုးတိုးတက်ရေးနှောင့်နှေးလာတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောတာပါခိုင်မာမှုမရှိတဲ့ဘန်စနစ်ကလည်းရင်းနှီးမြှုပ်နှံလူတွေအတွက်စိုးရိမ်ပူပန်စရာနောက်ထပ်အကြောင်းရင်းတစ်ခုဖြစ်တယ်လို့ IMF ကကိုးကားပြီးမြန်မာ Times မှာဖော်ပြထားကြောင်းဆောင်းပါးရှင်ကပြောပါတယ်။ဘန်တွေပြန်လည်မတည်ရင်းနှီးငွေထုတ်ပေးဖို့ကြံ့ကြာရင်တနိုင်ငံလုံးအတိုင်းအတာနဲ့ကုန်ထုတ်လုပ်မှုကျဆင်းလာပြီးဘန်စနစ်ပြန်လည်တည်ဆောက်ရေးကပိုခက်ခဲလာနိုင်ပါတယ်။2019-2018 ကုန်စည်နှုန်းညွန်ကိန်းဆိုင်ရာစည်ရင်းစရာတွေအရငွေကြေးဖောင်းပွားမှုက400ခန့်နှုန်းရှိပြီးအခုလက်ရှိမှာလောင်းစားစီစည်နှုန်းမြင့်တက်လာတာမြမငွေတန်ဖိုးကျလာတာတွေကြောင့်2018ဧပြီလကစပြီးငွေကြေးဖောင်းပွားမှုကပိုမြင့်တက်လာတယ်လို့ဆိုပါတယ်မြမစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလားအလာတွေရှိတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားပြီးမြင်လေပြပပုတ်ကုံဝဲလူအားနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍတိဆောက်ရေးကိုထိန်းချုပ်ထားတဲ့အတွက်ဖွံ့ဖြိုးတိုးတက်ဖို့အလားအလာကတော့နည်းနေပါသေးတယ်။ရိုဟင်ဂျာအရေးကြောင့်လက်တလောရှိနေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှု600ခန့်လုံးကလည်းကျဆင်းလာနေတဲ့အရေးအယောင်တွေရှိနေပါတယ်။ကုန်သွယ်ရေးတင်းမာမှုလောင်စာစီးဆေးအဆမတန်မြင့်တက်လာတာနဲ့တရုတ်စီးပွားရေးဈေးကွက်ကနေမမျှော်မှန်းနိုင်တဲ့အကျိုးဆက်တွေရှိနေတာဒါတွေကလည်းစီးပွားရေးအတွက်မရေရာမတိချတဲ့ဘေးပန်းအကြောင်းရင်းတွေဖြစ်ပါတယ်။လက်ရှိကျင့်သုံးနေတဲ့ဘန်စနစ်တွေကိုအစိုးရကပြုပြင်ပြောင်းလဲရေးလုပ်နေပါပြီလို့စီးပွားရေးအကြံပေးရှွန်တာနော်ကဆိုပါတယ်။မြန်မာစီးပွားရေးပြန်ဥမော်လာဖို့ကခိုင်မာတဲ့ဘန်စနစ်တစ်ခုတည်ဆောက်ဖို့လိုတယ်လို့ရှွန်တာနော်ကထောက်ပြကြောင်းစောင်းမမှာဖော်ပြထားတာကိုဖတ်ရှုရပါတယ်ရှင
်။မြန်မာနိုင်ငံကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြောင်လိုင်တို့ဟာဒီအပိုင်းတွင်းမှာမြမအင်းကြီးချင်းကမ္ဘာအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြမနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြမဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကိုယ်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့12323822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေရဲ့အမြင်နေသောတာရှင်တွေရဲ့သဘောထားတွေကိုထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရစေ။အခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်။
ဒီကိမနဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါလေ။စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ခြိနှောင်ထားတာကိုဆိုလိုပါလေ။ APRON apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ခြိနှဲဖြစ်စေတခါတရံပလတ်စတစ်နဲ့ဖြစ်စီချုပ်ထားတဲ့အင်ဂျီအကာတမျိုးကိုဆွလိုပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တမန်အဖင်ကတော့လေပင်းမှာကြိုးတိုင်ထားပြီးခါနောက်မှာခါစီကြိုးကိုခြိထားလိရှိတာဖြစ်ပါတယ်။ tied to apron strings ye lunga debe garo apron angie khasi jo ne chinaw thara bo shin idiom su re to white debe garo athu thapin mi da su ma mi bo chang win le shi da garo mi gen dwi zani dwi phit da torat shin mya ati ba lu tu u ga edi apron khasi jo ne chinaw khan tha ya de so yin edi lu ha athu thapin yin nyon le shi da garo amyo ta phit pi lo edi amyo ta ha Tumigin, Tuzni Bo, Tanyosin Chibi, Ramo, Chile, Kanyara, Miare, Muta Mugu, Yinyon Pura Pipari. Amid the bomb doing a palma melute damu, Amid Oza go cane damu, Tacadiane, Sinie, Oza, Nyone, Kimunde Sui, Le Didongo, Yinyon Pura Nimari. Didone Badelu, George Rubiri Umago, Nasin Chijaya.
Although John is over 40, he is still tied to his mother's apron strings. So it's not surprising that he's still single.
John nga athe 40 joni bi. Dabime tu ye mi osa nyaung na go khan ni ya dou me. Da chaung le khu thi lu byo ji phit ni da ka ro ma san ma wu bya lo de bi ya ba de. Uma go naw ta khaw na sin chi cha ya aw.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Migin da mam ho sni bo tan yo sin chi bi ba ma so tru de bo ma tu yin ma lou tat de a myo ta myo go be lu idiom ne yi nyun pyo ma le
tied to apron strings
lu pyo lu ya ba de e da ga lo di kri me ne tin pya ke de idiom a thong me phit ba de
အခုတော့ဥကြစန္တာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အေဝရီကိုပြန်ရွေးမယ်ဆိုတဲ့ကြွေးကြော်သံနဲ့ပြုလုပ်နေတဲ့လှုပ်ရှားမှုဟာတကယ်ရွေးယူမယ်ဆိုတာထက်မြစ်ဆုံစီမံကိန်းကိုလူထုကလက်မခံကြောင်းပြသလိုတဲ့လှုပ်ရှားမှုသာဖြစ်တယ်လို့ဒီလှုပ်ရှားမှုမှာတက်ကြွသူတဦးဖြစ်တဲ့ကတ်တွန်းအော်ပီဂျေကဆိုပါရယ်။ဒီအေယာဝတီကိုပြန်ရွေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ကတ်တင်အော်ပီတယ်နဲ့ဥကြော်စံသားတို့ဆွေးနွေးတုံ့သက်ထားတာကိုနားဆင်ကြရအောင်ပါရှင
်။ဆရာအော်ပီတယ်ခင်ဗျာမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအားလုံးကစိုးရင်ပူပန်နေကြပါတယ်။အေယာဝတီကိုဆုံရှင်ရတော့မယ်ဆိုပြီးတော့ဆိုတော့တကြွလှုပ်ရှားသူတချို့ကမြစ်ဆုံကိုပြန်ရွေးယူမယ်ဆိုပြီးတော့လှုပ်ရှားဆောင်ရွက်နေကြတာတွေ့ရပါတယ်။ဆိုတော့ပအဝင်ဆွေးနွေးသူတယောက်အနေနဲ့ဒီ campaign ကိုတော်လေးအလားအလာရှိတဲ့ campaign ဖြစ်တယ်လို့ယူဆပါသလား
။ဒီ campaign ကအဓိကကသူကတော့$1ကိုပြောနေတာပါ $1ကဟောပါဟိုဘောတရားကိုပြောတာပါ။အဓိကကဒေါ်ဆန်းစုကြည်တို့ NLD အစိုးရတို့ကဒီမြေဆုံစင်နဲ့ပတ်သက်လို့တစ်ဖက်နိုင်ငံနဲ့စကားပြောတဲ့အခါမှာပြည်သူတွေဘက်ကဘလိုနည်းနဲ့ဖြစ်ဖြစ်ပေါ့လေနောက်ဆုံးဟို site ထုတ်ပြီးပြန်မယ်ဆို site ထုတ်ဆိုတဲ့စိတ်ရှိတယ်ဆိုရက်သဘောမျိုး၆ပတ်နဲ့သဘောဖြစ်အောင်လို့သူတို့ဒီပွဲလုပ်ကြတာပ
ါအဓိကအဖြစ်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့တချို့ပြောကြတာကတရုတ်နဲ့မူလလုထခဲ့တဲ့သဘောတူညီချက်မှာဘာရီပါတယ်ဆိုတာကိုပွင့်လင်းမြင်သာမှုမရှိဘူးပြည်သူတွေကမသိရဘူးဆိုပြီးပြောကြပါတယ်အဲ့ဒါကဘာလို့သဘော
အဲ့ဒါတော့သိကြတယ်လေဟိုအခုကလူတွေကဟိုအရင်အစိုးရဆိုရင်တော့သူတို့ပြောမှာပေါ့အခုဆိုတော့တော်လဲဒေါင်ဆန်းစုကြည်ကိုကြာလူတွေကတော်တော်လေးဟိုချစ်ကြတယ်ဗျချစ်ကြတော့ဒီဟာဒီသူကတိပေးခဲ့တယ်လေသူချပြမယ်ဆိုပြီးဒါပေမဲ့သူအခုပုံနေရှိပြီးချမပြနိုင်ဘူးသူကတော့မြင်ပြီးသားပဲဖြစ်မှာပါတော်စုနေတယ်လေအဲ့ဒါအခုထိတော့ချမပြတဲ့ခါမှာချမပြနိုင်သေးတာလေသူကမှအခက်ခဲရှိလို့ဆိုပြီးတော့လူတွေကခွန့်လွန်လာလေပြီးကြတယ်ကျွန်တော်တို့လည်းအဲ့လိုပါပဲတခြားချင်းလို့ဘသူဘသူမှအပြစ်မပြောတဲ့နည်းနဲ့ပဲပြောနေတာတကယ်တော့ဟိုရေးဆောင်ပြည်သူကရွေးယူကြမယ်ဆိုရင်ပြောတာဆိုမဲ့ဘလောက်အကျွေးတင်လို့တင်မှမှမသိတယ်အဲအဲ့စာချုပ်ကိုကျွန်တော်တို့မသိအောင်အားလုံးကတော့သိချင်ကြတာပေါ့လေ
ဆိုတော့ပြဿနာရဲ့ဇင်းမြစ်ကိုမသိဘဲနဲ့အဲ့ပြဿနာကိုဖြေရှင်းဖို့စူးစမ်းနေကြတဲ့သဘောမျိုးဖြစ်နေလို့ဆိုရင
်အဲ့လိုတော့မဟုတ်ဘူးဒီပြဿနာကဟိုဘလုခေါမလဲပြည်သူကအများအားနောက်မှာရှိနေတယ်ဆိုတဲ့ဘောမျိုးဒီပြဿနာကကြာပြီလीကြာနေတော့ဒီပြဿနာတအုံလေးလေးနဲ့အဲဒီဟာတော်တော်လေးအရေးကြီးရဟာအတရားဟိုကျွန်တော်တို့ကဘလုခေါမလဲဒါမှမစွာလာလည်းမဟုတ်ဘူးအစွာအကြက်တဲဖြစ်အောင်လည်းလုပ်တာမဟုတ်ဘူးဒီဟာဒီပြည်သူဘက်ကပြင်နေတယ်ပြည်သူဘက်ကအများအား တရားကိုမဆောက်ဆီခြင်းမှုဆိုတဲ့အဲ့ဒါလေးတိတရားကိုဖြတ်ပြီးတော့ဟို၆ပတ်နဲ့တော့ပြောတဲ့ဟာပါပဲ
ဒီဟာစတင်စန်အင်စတီကျူရှင်ကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းကိုကျွန်တော်မကြားခဏတကိစ္စမေးဖြစ်ပါတယ်အဲ့ဒါသူကမြစ်ဆုံမှာတရုတ်ဘက်ကစိုက်ထုတ်ထားတဲ့အရင်းအနှီးကအတော်ဝင်နေပြီဖြစ်တယ်ဆိုတော့တကယ်လို့ပြန်ရွေးယူမယ်ဆိုရင်တော့မှဒီအရင်းအနှီးကိုပြန်ပေးနိုင်မှဖြစ်မယ်ထင်တယ်လို့တော့သူပြောဟုပါတယ်ဒါပေမဲ့အဲ့ဒီအရင်းအနှီးကိစ္စသာပဲလားသူတို့မဟုတ်ဒီနိုင်ငံရေးကိစ္စတွေနဲ့များတစုံတရာဆက်ဆက်မိနေတယ်လို့ object ထင်ပါသလား
เออเจนเราเอาก็တော့ไอ้ห่าโหเจนเราไม่ติดอยู่ตลอดอคูตรุเสียอุตุเนี่ยโหสอมีหลุดแต่ป่วยมาอธิกะก็นักงานเยโกลงว่าเจนเราก็เลยนักงานสมัยหมดတော့ไม่จ้วงจริงอคูตลอดที่เอออารีมีจี้โหไม่ที่สิจริงไม่ที่สิจริงเนาะนักงานเยจ้องแม้ผิดผิดแม้บ้าจ้องผิดแม้อะไรที่เจนเราดีตลอดเจนเราก็ที่เอออารีเนี่ยปัดตัวเลยชินเนาะธรรมดาคิดได้โหโซโซอ่ะติยကတ္တကြောင့်ကျန်သူပြောတယ်လို့ကျွန်တော်တို့တစုံတစားတော့ကြားကြတာပေါ့ဒီဘလောက်ပမာဏဆိုတာမသိတာအဲ့လိုရွေးရမယ်ဆိုတော့ကျွန်တော်ပြည်သူတွေကဖြေယူမယ်ဆိုတော့စိတ်ကရှိရတဲ့သဘောပဲအဲ့ဒါကြောင့်ဟိုနိုင်ငံရေးမှာပြည်ရည်ရှိမှာပေါ့ဒီအဲ့ဒါကျွန်တော်မသိဘူးက
ဟုတ်တယ်နိုင်ငံရေးဆိုတာကျွန်တော်ဒီနေ့မှပြောနေတာကနိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားပေါ့ National Interest ဆိုတော့ပြည်သူတွေရဲ့သဘောထားနဲ့နိုင်ငံကိုစီမံခန့်ခွဲနေတဲ့အုပ်ချုပ်တဲ့အစိုးရရဲ့အမြင်နဲ့တခါတခါကွဲလွဲတတ်တာဟာအဓိကအဲ့ဒီကိစ္စလို့ထင်ပါတယ်တခြားကိစ္စတွေမှာလည်းမကြခဏကြုံရတယ်ပြည်သူတွေဖြစ်စေချင်တာကတမျိုးဒါပေမဲ့နိုင်ငံကိုကောင်းဆောင်ပြီးတော့လုပ်နေရတဲ့လူတွေအတွက်ကတော့အမျိုးသားရဲ့အကျိုးစီးပွားနဲ့ဘယ်လိုပတ်သက်နေလဲဆိုပြီးတော့စဉ်းစားရတဲ့လမ်းကြောင်းကတမျိုးဖြစ်တတ်ပါတယ်ဆိုတော့အဲ့ဒီကိစ္စကလည်းထက်သွင်းစဉ်းစားမိကြပါလို့မသိဘူ
းအဲစဉ်းစားမိပါတယ်အဲစဉ်းစားမိတယ်ဆိုတော့သူတို့ဦးဆောင်သူတွေအနေနဲ့တော့မသိဘူးကျွန်တော်အနေနဲ့တော့စဉ်းစားမိပါတယ်ဟိုနောက်ပြီးတော့ classic ကိစ္စအောင်ပေါ့နောက်နိုင်ငံရေးကိစ္စအောင်ပေါ့တိုးတော့သူတို့နိုင်ငံရေးရဘယ်လိုပဲဖြစ်ဖြစ်ပြည်သူကတော့ ARV မြေနေတော့မလဲကျင်းမှုဆိုတဲ့စိတ်ကကိုလည်းကျွန်တော်စိတ်ကတော့ရှိရပါတယ် ARV မြေကိုတော့ကျွန်တော်တော့တကယ်နှံ့ပြောတော့
object ကိုနိုင်နေပဲ engineer တယောက်ဖြစ်ပါတယ်ဒါကတ်တွန်းဆရာအမှုပညာသမားသာမကပေါ့လေ by profession အစတုန်းကဆိုတော့ဒီမြေကတတမန်တွေတိဆောက်လိုက်တဲ့အကြောင်းမြစ်ကြီးကလုံးဝကောသွားစရာတော့မရှိဘူးအဲ့ဒီကတော့ဆက်စည်းနေမှာပေါ့ခင်ဗျာအဓိကအဖြစ
်စီးနေမှာလေဟုတ်တယ
်ဆိုတော့စိုးရင်စရာကဒီ biodiversity တွေပြတ်မဲ့ပါ냐ဆိုတာကလွဲပြီးတော့တခြားဘာများစိုးရင်စရာရှိရလဲခင်ဗျာတိုင်းပြည်ရဲ့စီးပွားရေးနဲ့ဆိုင်ရင်အဲ့ဒါတော
့ကျွန်တော်က
ဟုတ်ကဲ့ပြောပါ
အဓိကဟိုကျွန်တော်တယောက်ရဲ့အမြင်အရတော့ဟိုကျွန်တော်တို့ဟိုဗမာမင်းတွေလက်ထက်တည်းကဆွေးရဆောက်ခဲ့ကြတာပဲလေဆေးကြောင့်ကျူရီလည်းရှိပါတယ်တိုးတော့ဒီကောင်ကကျတော့မက်ကတင်ဖြစ်နေတာ哦မက်ကတင်ကတခုခုဖြစ်ကြောင်မနိုင်ကိုဆေးအပြီးတန်နိုင်နေတယ်ဒါကြောင့်ကျွန်တော်အမေကတင်ကိုကျွန်တော်မကြိုက်ဘူးနောက်တစ်ခုကကျွန်တော်တို့ကဒီဟာကိုစနစ်တကျတိကျတိုင်းတာပြီးတော့လုတ်တင်လားမလုတ်တင်လားအပေါင်းများစွာဒီအင်ဂျင်နီယာဘက်ကရောဟိုလီဝုဒ်ဘက်ကရောဒီကြောင်ဘက်ကရောအကုန်လုံးဒီမှာတရားကိုတိကျတက်ချက်မှာအခုဟာသူတို့နိုင်ငံလူငယ်70နဲ့50လေးလာပြီးမှလုပ်တယ်ကျွန်တော်တို့ဟောကြတော့ဒီလာပိုင်းလေးနှစ်ပိုင်းလေးပဲတိုင်းတာလုပ်တဲ့ခါမှာနောက်တစ်ချိန်ကျတော့ sorry လို့ပြောလို့မရတဲ့အားမျိုးရှိတယ်အဲ့တော့ဒါတရားကိုကျွန်တော်အင်ဂျင်ဆောက်မယ်ဆိုတော့တိကျတိုင်းတာစဉ်းစားပြီးမှမြေနေတာအောက်ကရေနေတာငရင်းနေတာနဲ့တက်ပြီးမှလောမှာတရားကိုကျတော့ကျွန်တော်ကပြဆာမှုချိန်ဆမှုလေပါဘီကမန်ကနဲလုတ်ခဲ့တယ်လို့ကျွန်တော်ယူဆတယ်
။ဆိုတော့တကယ်လို့တရုတ်မဟုတ်ဖဲနဲ့သူတို့ထက်ပိုပြီးတော့တာဝန်ယူမှုတာဝန်သိမှုအပြည့်နဲ့ဒီဟာတွေကိုစဉ်းစားချင်းချင်းလုတ်တတ်တဲ့အဖွဲ့အစည်းတစ်ခုနိုင်ငံတစ်ခုခုဆိုရင်ပိုပြီးသဘောတူထိုင်ရအကြောင်းတော့ရှိရပေါ့
။အဓိကကစနစ်တကျလုတ်ရင်တရုတ်ရမဟုတ်ပါဘူးဘာလို့မဆိုတော့အခုကလုတ်တဲ့ညီကဟိုကမန်ကနဲလက်သိထုတ်ပြီးလုတ်သွားတဲ့ပုံစံမျိုးနောက်ပြီးဒီသူတို့ဒီလိုတော့ assessment တွေဒီလိုတိချာမလုပ်ပါဘူးမလုပ်တော့လို့ကျွန်တော်တို့ကအခုဒီလောက်ဟာကြီးဟိုတော်တော်များများလက်လွန်ပြီးမှသိရသို့တော်ဆက်ပြီးလုပ်လိုက်လို့ရှိရင်ကျွန်တော်လည်းအဲ့ဒီပဲစုံနေတယ်ရောက်ပါတယ်တတ်တကူကြီးပါတယ်တော်ကြီးတော့ဒီလောက်ကြီးမားတဲ့တင်ပြီးတော့ညုံမန်းတဲ့လောက်ရစ်စတဲ့ limit ထွက်ဖို့နောက်ပြီးတော့တခုခုဖြစ်လို့ရှိရင်ထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းစိတ်လေးတိတောင်ကျွန်တော်တို့ဘုရားအမြဲမထိနိုင်လို့ဖလုတ်ချလိုက်တဲ့ကမှာ ပြည့်စည်ရှိခဲ့တာပဲအနည်းကဆိုပင်ချောင်းလည်းရှိခဲ့ပါလေ
နောက်တစ်ခုကဒီမြစ်ဆုံရဲ့မူလသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့လူတွေကသိပြီးတော့အမှုမဲ့အမှတ်မဲ့လို့ရကြလွန်းတယ်သူတို့အကျိုးစီးပွားအမြောက်များရရှိခဲ့တယ်ဆိုတော့တဲ့င်းတွေကြားပါတယ်အတိအကျအထောက်ထားတော့ကျွန်တော်တို့မတွေ့ရပါဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကအခု lobby လုပ်တဲ့ပုဂ္ဂိုလ်တွေဘက်ကဘယ်လိုသဘောထားကြလဲဆိုတော့သိရပါလားခင်ဗျာ
အဲ့ဒါတော့ကျွန်တော်မသိဒါပေမဲ့ကျွန်တော်ကတော့အဲ့ဒီလူတွေတော့ကျွန်တော်တော်တော်ကိုစိတ်ပြတ်တယ်အဲ့ဒီလူတွေကလုတာကိုယ်ဝါလေးဟိုတကယ်ကိုဖြစ်ကြတဲ့ဆန်လုပ်ခဲ့တာကမ္မကဏ္ဍလုပ်ခဲ့တာတွေ့တွေ့ကြရသူတို့မစင်းစားခဲ့ဘူးကျွန်တော် engineer တောင်နေနေပြီပြီးသူတောင်နေနေမြင်မြင်ကတည်းကတော့လည်းဒီမြင်ကျွန်တော်အဲ့ဒီလက်လွတ်စတဲ့လုတ်ခဲ့တာတော့ကျွန်တော်လုံးဝမကြိုက်ဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ဓာသွားတဲ့ကလောင်သွားထက်တယ်ဆိုတော့စကားဖြစ်ပါတယ် OPJ ရဲ့ကလောင်သွားဟာမြန်မာနိုင်ငံမှာအတော်လေးထက်ပါတယ်လူတိုင်းသိကြပါတယ်ဒါပေမဲ့ဓာသွားတဲ့ထက်နိုင်ပါရဲ့လားခင်ဗျာအခုလောလောဆယ်မှာ
အဲမထက်နိုင်ဘူးခင်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကဓာသွားဆိုတဲ့အခုဆိုရင်ကလောင်သွားတစ်ဖက်မှာလည်းကိုဒီဖြစ်ခဲ့တဲ့ဆိုအပ်ရှိသူ့မှာဘလို့ကဲကဲရှိစွာမြစ်ဆုံပြသလိုပဲတချို့ကိစ္စတွေကျွန်တော်တို့ဆိုရရဲ့ဒီလုပ်တဲ့အပိုင်းကျကျွန်တော်တို့ကပဲတိကွရှိမယ်အဲ့တော့ဆိုပါလိကျွန်တော်တို့ကဟို object ကလောင်တစ်ခုနေနဲ့ထောက်ပြလိုက်လို့ရှိရင် object ဆိုအောင်လေလူတွေကချစ်ခင်တယ်အဆိုးရောက်လို့လူတွေချစ်တယ်ဒါကြောင့်ကျွန်တော်တို့ကလည်းဟိုကတ်တွန်းဆရာဆိုကတ်တွန်းဆရာတရားအမြင်တကလေးပြောလဲလို့ရှိရင်သူတို့ဆိုရရဲ့အလုပ်ကိုလည်းဘယ်လိုကွန်မန့်ဆောသူစိတ်နှောင့်ယှက်ဖြစ်သွားမှာလဲဆိုရင်တစ်ခါလည်းကလည်းဆရာတဝန်ရစိတ်နှောင့်ယှက်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေပြီးသူပြောနေတဲ့ဟာကိုကျွန်တော်ထောက်ပြချင်တာလေးရှိတယ်အခုဆိုရင်ကျွန်တော်တို့ကအဲဒီရှင်းပြောရင်တော့ဗျာဓာသွားလည်းခက်တာဘသူလက်ထဲမှာဓာရှိမှလည်းမသိဘူးဗျာအဲ့တော့ကျွန်တော်တို့ကဘသူခုတ်လို့ခေါ်ရမှလည်းမသိတော့အဲ့ဒါအခုဟာဟိုကြက်လည်းမကြီးရဘူးအင်းလည်းတိလည်းမကြီးရတော့အခုကကလောင်သွားတော့လောလောဆယ်တော့တန်ကြီးတက်နေပါဟု
တ်ကဲ့ကျွန်တော်သတင်းသမားတွေကတော့တော်တော်များများထောင်ထဲကိုရောက်နေကြပါတယ်ဒါခုခံနေရတယ်ပေါ့လေကတ်တွန်းဆရာတွေထဲမှာတော့အဲ့လိုမဖြစ်သေးဘူးထင်ပါတယ်အဲ့ဒါတော့ကန်ကောင်းတဲ့သဘောပေါ့နော
်ကန်ကောင်းလားမဟုတ်ဘူးလေအဲ့ဒီလိုပဲပေါ့အားအားကြောင့်ချိုးနေတဲ့သဘောပဲဖြစ်ပါလိမ့်မယ်
အခုဆက်လက်နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ကိုမေမိုဟင်းဘာရီယုံကြည်တယ်လဲဆိုတာတင်ဆက်မှာပါရှင
်ကျွန်တော်ယုံကြည်တဲ့အရာတော့ကျွန်တော်တို့လူသားတွေတူတူယောက်ချင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတော့ဘယ်လိုမျိုးခိုင်းနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲကိုသွားခြင်းနဲ့ညို့ရွာနေဒေတာကိုတိတိကျကျသတ်မှတ်ထားဖို့လိုအပ်ပါတယ်သိရှိထားဖို့လိုအပ်ပါတယ်အဲ့တော့အဲ့ခီးစဉ်ကိုသွားမဲ့ခီးစဉ်ကိုသိရှိထားတဲ့အခါမှာကျွန်တော်တို့တစ်ခါတလေမှာခလီနဲ့သွားရလည်းဖြစ်နိုင်ပါတယ်တစ်ခါတလေမှာလက်ပစ်ကူရလို့လည်းဖြစ်နိုင်ပါတယ်တခါတလေမှာတော့ဆက်ရင်းစီရတယ်လို့တခါတလေမှာတော့လေရင်းစီပြီးသွားရတယ်လို့လည်းဖြစ်နိုင်ပါတယ်အဲ့တော့တခါတည်းကြရင်တော့ဆက်ရင်းစီပြီးတခါလက်ပစ်ကူပြီးတခါလေရင်းစီပြီးတခါအမျိုးမျိုးအဖုံဖုံသွားရတာလည်းဖြစ်နိုင်ပါတယ်ဒါ့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွှေ့နေဖို့ပါပဲရွှေ့နေတဲ့အခါမှာလည်းကိုသွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွှေ့နေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွှေ့နေတယ်ဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေတယ်လို့တခါတလေမှာတော့အချိန်နေနေလေးကြာပြီးမှရောက်နေတာမျိုးဖြစ်နေပါတယ်တခါလေးမှအချိန်အကြာကြီးနေမှနေပေါ်များစွာကြာပြီးမှရောက်သွားနိုင်တယ်လို့လည်းဖြစ်နေပါတယ်တို့ပဲမဲ့လေဘလို့ပဲရောက်ဘလို့အခြေအနေရွယ်ဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွှေ့နေဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါပဲအဲ့လိုမျိုးသွားနေတဲ့အခါမှာကျွန်တော်တို့တွေသွားနေတဲ့လမ်းလျှောက်မှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်စ်တွေတငယ်ချင်းအစ်စ်တွေအများကြီးနဲ့ကျွန်တော်တွေ့ဆုံကြုံတွေ့နိုင်ပါတယ်တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမေတ္တာစေတနာတွေထားပြီးတော့ဆက်ဆက်မယ်ကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းသင်းဆက်ဆက်ပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းနိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တို့အားလုံးမှာ
ရီမကျက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲဒီမကျက်ပန်းနိုင်ကိုမစုံမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မုတ်ချမတွေ့အဲဒီပန်းနိုင်ကိုစုပ်ကိုင်နိုင်မှာပဲခြေချနိုင်မှာပဲဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းကြာတာပတင်းနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်နေကြတာပါ
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိတင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24 25တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်မှာပါ။မတ်မြသဇင်အောင်ကပြောပြမှာပါရှင်။
တီဗီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့အီစတာပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တီဗီလင်္ကာသမရမိုက်ထရီပါလာဆရီစေနာကထိတ်တန့်လုံခြုံရေးအရာရှိနှုတ်ကိုရာထူးကနှုတ်ထွက်ခိုင်းလိုက်ပါတယ်။ခရစ်ယာန်ဘုရားကျောင်းတွေနဲ့ဇင်ခံဟိုတယ်တွေကိုဘုံပေါက်ခွဲမဲ့အကြောင်းအိန္ဒိယကသတိပေးချက်တွေအရကြိုတင်ထောက်လှမ်းခဲ့ရရတာကိုသူကမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရဆရီစေနာကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားပြီးတဲ့နောက်တစ်ရက်မှာဒီလိုနှုတ်ထွက်ခိုင်းလိုက်တာဖြစ်ပါတယ်။ American ဆိုရအနေနဲ့ Iran နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးလို့စိတ်မရှိတဲ့အတွက် Iran က American ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့ Iran သမ္မတ Hassan Rouhani ကပြောပါတယ်။ American က Iran နဲ့ဆွေးနွေးလို့တဲ့စိတ်လုံးဝမရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာက Iran နိုင်ငံကိုပြိုကွဲပျက်စီးအောင်လုပ်နေတာလို့သမ္မတ Rouhani ကပြောပါတယ်။ Iran အနေနဲ့ American ရဲ့ဒဏ်ခတ်မှုတွေကိုရင်ဆိုင်သွားရုံပဲရှိပြီး American ကသူတို့ဆုံးဖြတ်ချက်တွေအပေါ်နှောင့်တရစေရမယ်လို့သူကပြောပါတယ်။BRI တရုတ်ခေတ်တပိုးလမ်းမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီချူထောပနာပြူချောင်းတရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကလေးကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းလဲဒေါအောင်ဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမဲ့ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ဗုဒ္ဓဟူးနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးအတွက်ဆွေးနွေးခဲ့ကြပါတယ်
။ကျေးဇူးပါမက်ဆင်ရေသတင်းအချင်းချုပ်ကိုမမြသစင်အောင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုညံဝင်းအောင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ပါတယ်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင်ကြာသပတေးသည့်နင်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.